နိုင်ငံတော်အတိုင်ပင်ခံပုတ်ကအခုဒီ27ပင်လုံးနဲ့ပတ်သက်ပြီးမှဆွေးနွေးဖို့အတွက်ဒီပြောနေတာရှိတယ်အဲ့တော့ဒီ27ပင်လုံးကိစ္စနဲ့ပတ်သက်ပြီးတော့ဒီဗိုလ်မှူးတို့ရဲ့သဘောထားအမြင်လေးပြောပြပေးပါအောင်ဗျာ
ကျွန်တော်တို့ကပြောမယ်ဆိုရင်အားတက်ဆရာတစ်ခုပါပဲကျွန်တော်လူလူလာလာမျော်လင့်တောင်းတာတဲ့နိုင်ငံရေးတွေးဆုံဆွေးနွေးပွဲတစ်ခုအနေနဲ့ကျွန်တော်တို့ကမြင်တယ်နစရီရဲ့စုပင်လုံးညလာခံကိုဖြစ်မြောက်ရေးကော်မတီတွေကအစပြီးတော့တာဝန်ခွဲဝေမှုစီမံခန့်ခွဲမှုတွေများလို့တာကျွန်တော်တို့လွန်ခဲ့တဲ့နှစ်ရက်လောက်ပဲကျွန်တော်မြင်ခဲ့ပါတယ်ဒီညလာခံကိုကျွန်တော်တို့ကတတ်နိုင်ဆုံးပါဝင်ပြီးတော့လုံနိုင်တဲ့အတိုင်းဒါလေးနဲ့ပေါ့နော်ပြီးတော့လည်းအုတ်တချက်တဲ့တပွင့်အနေနဲ့ကျွန်တော်တို့အဖွဲ့အနေနဲ့တော့ပါဝင်သွားမယ်လို့ကျွန်တော်တို့စဉ်းစားထားပါတယ်
ဘုံမှုတို့ဒီ SSPP အနေနဲ့ကဒီ UNFC မှာလည်းပါတယ်ဗောလေအခုကဒီ27ပင်လုံးမှာဒီ TNNA တို့ AA တို့နောက်ပြီးဒီ MNDAA တို့သူတို့အဖွဲ့တွေပါဝင်ဖို့အတွက်ကိုကြတော့ရောတကယ်လို့သူတို့တွေမပါလာဘူးဆိုရင်ရောဒီဘုံမှုတို့အနေနဲ့ဒီ27ပင်လုံးအတွက်ကိုဘယ်လိုများဆောင်ရွက်သွားမလဲဘယ်လိုများစီစဉ်ထားတာရှိလဲ
အဲ့ဒါကြတော့ကျွန်တော်တို့ကမကြခင်မှာကျွန်တော်တို့ကဘိုးကော်မတီတွေစီဝေးထိုင်ပြီးတော့အစွန်အဖြတ်တစ်ခုခုတော့လုပ်မယ်လို့စဉ်းစားထားပါတယ်အခုက UNFC ထဲမှာဆိုရင်ကျွန်တော်တို့အားလုံးပါဝင်ရေးမှုပေါ့နော်အားလုံးလက်မှတ်ထိုးမှကျွန်တော်တို့ကထိုးမယ်ဆိုတဲ့ဟာလိုမျိုးကျွန်တော်တို့တဘောတူပြီးတော့ကျွန်တော်ရက်တည်ထားတာရှိပါတယ်ခုတလောပြောမယ်ဆိုရင်ဒီ NLD အစိုးရတက်လာပြီးနောက်ပိုင်းသူတို့ရဲ့လှုပ်ထုံလုံးဒီငင်းချမ်းရေးတွေအကောင့်ထဲပေါ်နေအောင်ပြီးတော့လဲနစရိယာစုပင်လုံးညီလာခံကိုတော့အားလုံးပါဝင်နေအောင်ပြီးတော့လဲ NCA လက်မှတ်တွေကိုအားလုံးထိုးနိုင်အောင်သူတို့ကနှခွဲနှချမ်းခွဲပြီးတော့ဂျန်တဲ့တုံးဖွဲ့ EA တို့ MNDAA တို့ TNA တို့ဒီတုံးဖွဲ့တွေမှာတတ်မတော်ကဟိုလက်မခံတဲ့ကိစ္စတွေကိုသူတို့ကတီးတန့်ဒီတတ်မတော်လဲပြီးတော့လဲဒီငင်းချမ်းကြီးဖော်ဆောင်ရေးအဖွဲ့တွေကလဲသူတို့ကတီးတန့်အစီအစဉ်တစ်ခုနဲ့သူတို့ကဆက်သွယ်ညှိနှိုင်းပြီးတော့သူတို့ကလှုပ်ဆောင်သွားမယ်လို့သူတို့ကကြေညာထားတာရှိတယ်ဗျနှစ်ဖွဲ့တုံးဖွဲ့မှာသူတို့က UNFC ထဲမှာလဲစတင်ပြီးတော့သူတို့ကလို့ထွက်ဖို့သူတို့ကစတင်ထားတာရှိပါတယ်အဲ့ဒါလေးကကျွန်တော်တို့ဖွဲ့စီမှာတော့ဟိုတရားဝင်ဇယက်ချက်တန်းပေးပို့ထားတာတော့မရှိပါဘူးဒါ UNFC ဟိုလူကြီးမင်းတွေကသူတို့ကကျွန်တော်တို့အကြောင်းကြားတာတော့အဲ့လိုမျိုးအရှင်းပေါ့နော်နှုတ်အပြင်းနဲ့အကြောင်းကြားတာပဲကြားရပါတယ်ဒီ NCA လက်မှတ်ထိုးဖို့ကိစ္စကကျွန်တော်တို့ကပြောမယ်ဆိုရင်ကျွန်တော်တို့ကကောရဟာရပေါ့နော်ကောရဟာရဆိုတာလည်းဒီဟိုပေါ့ဥလမုံဆွေဟိုပေါ့စီဝေးလွန်ခဲ့ဒီများဟိုမိန်ခွန်းပြောသွားတယ်ကြားတယ်အဲ့မင်းခုပြောရတဲ့နေရာမှာအာ KNPP တို့ပေါ့နော်ပြီးတော့လဲ NMSP မွန်နဲ့ပြီးတော့လဲကျွန်တော်တို့ကဟိုပါပေါ့ကရားပေါ့နော်ဒီအဖွဲ့ကသူတို့ကလက်မထိုးဖို့80ရာခိုင်နှုန်းရှိပါတယ်ဆိုတဲ့ဟာလည်းမျိုးလဲသူကပြောထားတယ် KIA မှာလဲသူတို့အဖွဲ့တွင်းမှာလဲသူတို့ကလူလူဝဲဝဲနဲ့သူတို့ကတခုနဲ့သူအဖွဲ့အထက်မှာသူတို့အခက်ခဲတခုနဲ့ပြီးတော့လဲတတ်မတော်နဲ့အစိုးရနဲ့ပြီးတော့လဲငင်းချမ်းရေးဖော်ဆောင်ရေးအဖွဲ့သူတို့ကြားထဲမှာအချင်းချင်းသူတို့ကညှိနှိုင်းပြီးတော့လူလူဝဲဝဲနဲ့သူတို့ကလုတ်သွားမယ်ပြောတယ်ဒီကချင်မှာလည်းလက်မထိုးမယ်ပြောတယ်ဒါကကျွန်တော်တို့ကဒီ UNFC ထဲမှာလည်းကျွန်တော်တို့ကသူတို့ကအချင်းချင်းတွေဆွေးနွေးခိုင်းမယ်ပြီးတော့လည်းကျွန်တော်တို့ကဟိုပါပေါ့ UNFC ကစီဝဲတစ်ခုလုတ်မယ်လို့ကျွန်တော်ကယူဆတယ်အဲ့တော့ကျွန်တော်တို့ကတိုက်တွန်းပြီးတော့ဒါဒီ NCA လက်မှတ်လို့လည်းเนาะကောင်းကောင်းမွန်မွန်ထိုးနိုင်အောင်เนาะတယောက်တစ်ပေါက်မဖြစ်ရလေအောင်เนาะဂျန်တဲ့အတတ်မတော်ကလုံးဝလက်မခံတဲ့ဟာတွေလည်းသူတို့ကတတ်မတော်ကလက်ခံနိုင်အောင်ပြီးတော့လည်း NPC အစိုးရအခုကပြောင်းလာတဲ့ enemy အတိကိုလည်းသူတို့ကနီလန်တစ်ခုဆီရမယ်အဲတုံးဖွဲ့ကိုလည်း NCA လက်မှတ်ထိုးလို့ရတယ်ပညာဆိုတဲ့ကိစ္စလေးတွေသူတို့ကအဲ့လိုမျိုးလေတံတွေထွက်နေတော့ဒီ NCA လက်မှတ်ထိုးကိစ္စအကြတော့ UNFC နဲ့လည်းကျွန်တော်အခက်ခဲလောက်တော့မထင်ပါဘူးအဲ့လိုပဲမချက်ပေးနိုင်ပါလေနော်